အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
နိုင်ငံရဲ့အမြင့်ဆုံးရွေးကောက်ခံရာထူးကို1994ကစလို့ချုပ်ကင်လာခဲ့တဲ့ဘယ်လာရုစ်နိုင်ငံရဲ့နှစ်ရှည်ကြာသမ္မတအလက်ဇန်းဒားလူကာရှန်ကိုကဩဂုတ်လ9ရက်ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာလဲသူနောက်ထပ်တောင်ပြိုကမ်းပြိုအနိုင်ရလိုက်တယ်လို့ကြေညာပါတယ်ရွေးကောက်ပွဲမှာ80ရာခိုင်နှုန်းအမဲအနိုင်ရခဲ့တယ်ဆိုတဲ့သူ့ကြေညာချက်ပေါ်ထောင်တောင်းချီတဲ့ပြည်သူတွေကလက်မခံအငင်းပွားနေကြပြီးမဲရလက်တွေဟာအလိညာဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့လမ်းမတွေပေါ်ထွက်ဆန္ဒပြကြပါတယ်အစိုးရလုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြသူတွေကိုရိုက်နှက်ဖမ်းဆီးမှုတွေနဲ့အလင်းအမြန်အကြမ်းဖက်တုတ်ပြန်ခဲ့ပြီးဆန္ဒပြသူတွေပါဝင်သတင်းသမားတွေထောင်ချီတဲ့အတိုက်ခံတွေကိုလည်းဖမ်းဆီးခဲ့ပါတယ်ဆန္ဒပြပွဲအတွင်းအနည်းဆုံး၄ဦးသေဆုံးခဲ့တာပါရွေးကောက်ပွဲပြီးတဲ့နောက်ဘယ်လာရုစ်နိုင်ငံကအတိုက်ခံခေါင်းဆောင်2ဦးတိုင်းပြည်ကထွက်ပြေးရပါတယ်အဲ့ဒီထဲမှာသမ္မတရွေးကောက်ပွဲဝင်ခဲ့တဲ့အတိုက်ခံခေါင်းဆောင်စီဗယ်လန်နာလည်းပါဝင်ပါတယ်စီဗယ်လန်နာရဲ့ခင်မွန်းဖြစ်သူနိုင်ငံရေးသမားဘလော့ဂါတူလည်းဖြစ်တဲ့စာကြီးကိုရွေးကောက်ပွဲမဝင်နိုင်အောင်အစိုးရကတားမြစ်ထောင်ချပြီးတဲ့နောက်သူမကရွေးကောက်ပွဲဝင်ပြိုင်တာဖြစ်ပါတယ်။ဘယ်လာရုစီယာမျိုးအတော်များများမှဆန္ဒပြပွဲတွေဆက်ပြစ်နေစေပါ။ဆန္ဒပြသူတသိန်းကျော်ဟာမကြုံစဘူးလောက်အောင်ဩဂုတ်လ16ရက်နေ့ကမင်းစ်မျိုးမှာခြေတက်ဆန္ဒပြပါတယ်။ဒီဆန္ဒပြပွဲမှာပါဝင်သူအတော်များများဟာ Women in White အဖြူရောင်လှုပ်ရှားမှုအဖွဲ့ကလူတွေဖြစ်ပြီးအကြမ်းဖက်ဖြိုခွဲမှုတွေရပ်တန့်ဖို့နဲ့ဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့တောင်းဆိုကြပါတယ်။အဖြူရောင်ဝတ်ဆင်ထားပြီးတချို့လည်းလက်မှာပန်းနေကင်ထားတဲ့အမျိုးသမီးတွေကို Minsk မြို့မှာပြီးခဲ့တဲ့ပတ်ကစလို့တွေ့လာရပါတယ်။ဂျာမနီ၊ပိုလန်၊ဘယ်လ်ဂျီယမ်၊ယူကရိန်းနဲ့ရုရှားတို့မှာလည်းဒီလိုပုံစံမျိုးဆန္ဒပြနေကြပါတယ်။အငင်းပွားဝယ်ရွေးကောက်ပွဲရလဒ်အပေါ်ဘယ်လာရုစ်ပြည်သူတွေအခုလိုတုံ့ပြန်နေတာက26နှစ်ကြာအာဏာကိုချုပ်ကင်လာတဲ့သမ္မတလူကာရှန်ကိုအနေနဲ့သူတို့အတွက်ဘာမှလုပ်မပေးနိုင်တော့ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြသနေတဲ့သဘောဖြစ်ပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကလည်းဘယ်လာရုစ်ပြည်သူတွေရဲ့ဒီမိုကရေစီရေးပြင်းပြတဲ့ဆန္ဒနဲ့အတူတံသားတွေရပ်တည်နေကြပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းဘယ်လာရုစ်နိုင်ငံမှာလွတ်လပ်ပြီးတရားမျှတမှုမရှိတဲ့ရွေးကောက်ပွဲကျင်းပခဲ့တဲ့အပေါ်မှာရောဆန္ဒပြပွဲတွေကိုအစိုးရကအကြမ်းဖက်ဖြေရှင်းခဲ့တဲ့အပေါ်မှာပါအထူးစိုးရိမ်ကြောင်ထုတ်ပြောကြပါတယ်။ဒါ့အပြင်သတင်းတောက်တွေကိုပြစ်မှတ်ထားတာအသိသာလွန်ပြီးဖမ်းဆီးခံရသူတွေကိုအပြင်းအထန်နှိပ်စက်တာအင်တာနက်ပိတ်ဆို့တာတွေကိုလည်းထောက်ပြကြပါတယ်။မကြာသေးခင်ကပိုလန်နိုင်ငံကိုသွားရောက်တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးဖွန်ပီယိုကဘယ်လာရုစ်ပြည်သူတွေသူတို့ရဲ့ကိုယ်ပိုင်အချုပ်အခြာကိုယ်ပိုင်လွတ်လပ်ခွင့်ရနိုင်ဖို့အားပေးကူညီရမယ်ဆိုတာဘုံညီမှန်းချက်ဖြစ်ပြီးအခုဆန္ဒပြပွဲတွေမှာမြင်နိုင်ကြောင်းပြောပါတယ်ဘယ်လာရုစ်ပြည်သူတွေတောင်းဆိုနေတာကသူတို့လိုချင်တဲ့အစိုးရပုံစံကိုသူတို့ကိုယ်တိုင်ဆုံးဖြတ်နိုင်တဲ့လူသားတိုင်းလိုချင်နေတဲ့ရှင်းလင်းတဲ့အချက်တွေသာဖြစ်ပါတယ်ဘယ်လာရုစ်နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းညင်တာကတော့ပြည်သူတွေရဲ့တောင်းဆိုချက်ကိုထင်ဟပ်စေမဲ့နီးလန်းကိုရှာတဲ့အနေနဲ့လူအဖွဲ့အစည်းတွေနဲ့တီးတွေးဆက်ဆံမှုကိုကြဲကြဲပြန့်ပြန့်လုပ်ဖို့ပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။